ကျခိုင်းပြည်နယ်ရတိတောင်မြို့နယ်ဘက်မှာပြစ်ကတ်မှုတွေရှိနေလို့ဒေသခံတွေသောလန်နေထိုင်လူခံယူတွေမှာအခက်အခဲတွေ့ရသလိုဆိုရိပ်ပူပန်နေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားပြစ်ကတ်တိုက်ခိုက်မှုသလန်နေပါရတနေရကနေအခုချက်ပိုင်းတွင်ရတိတောင်မြို့နယ်ဘက်မှာအရသားတွေရှိတဲ့နေရာတွေကိုဆမ်းပြစ်တာတွေရှိနေတဲ့အတွက်
ဲ့ဗျာစပါတိမ်ဖို့မရတနေ့တနေ့ပြစ်တာကြောက်ရင်မှာဧကကုစင်နဲ့ကိုယ်ဧကဓာတ်သမလေးစီရှိရဲ့အဲ့ဒါကိုစပါရိတ်သိရင်ရိတ်တာနဲ့ရောတောင်းနေရူချောပြီးတော့အနေပြီးပြစ်တာကြောက်ရင်ရောနဲ့မဟုတ်ဘူးကြေးရောဒီလိုပြင်းနေတာ
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပြစ်ကတ်မှုရပ်တန့်နေစဉ်အခိုက်မှာစစ်ရှောင်းနေရကနေစိုက်ပျိုးထားတဲ့လင်မြေကစပါရိတ်သိမ်းဖို့ခေတ္တပြန်လာကြပြီမဲ့ကြိတ်သိမ်းဖို့အခွင့်မသာဘူးလို့သူကဆိုပါတယ်ဒါအပြင်မကြာသေးခင်ကဖွင့်ထားတဲ့မေယူမြစ်ကြောင်းလမ်းကိုလည်းသွာလာရေးတပံကတ်တတ်ထားတယ်လို့ရေဘုတ်ရွာသားဥစိန်ဖြူကဆိုပါတယ
်ဟုတ်တယ်မေယူမြစ်ကတ်တယ်ဒေလုံးမခန့်ခဲလို့ရေတော့ဘာလို့အဲ့လိုမျိုးပြန်ဖြစ်နေတာပေါ့ဟိုလာချင်းကတော့နည်းနည်းပြင်ပြတော့နားပေါ်လာတယ်ကိုပြန်ကတ်တတ်လိုက်တာပေါ့မတော်ရဘူးပြန်ပိတ်လိုက်တယ်
နိုဝင်ဘာ12ရက်နေ့နောက်ပိုင်းမေယူမြစ်ကြောင်းလမ်းသွာလာမှုကိုတပ်မတော်ရေတပ်ကနေဖွင့်လှစ်ပေးခဲ့ပေမဲ့အခုတပံပြန်လဲစီစစ်ကတ်တတ်မှုတွေပြုလုပ်လာတာပါအပြည့်ရနေတဲ့ကာလအတွင်းမြမသမတော်အနေနဲ့ကုန်းလန်းရေလန်းတွေကနေလက်နဲ့ခဲရန်ရိခါတွေကိုစုဆောင်းနေစေခြင်းတွေကြောင့်စိုက်ပွဲပြန်လည်ဖြစ်ပွားလာမှာကိုဒေသခံတွေစိုးရိမ်နေတယ်လို့ရေဘုတ်ရွာသားဦးစိန်ဖြူကဆိုပါတယ်
ဟုတ်ကဒီကြားထဲမှာမြမစတမ်တို့ဘက်ကနေပြီးတော့လည်းနဲ့ခင်ချက်တွေဆရာကြီးခရတာတင်တာဒါကဒုတိယလိုင်းတွက်ပြင်ဆင်နေပြီးတော့တန်ပြန်ရှိတယ်ဒီပုတ်တူပြန်ပေါ့
တမရုံနေနဲ့ကရခိုင်ပြည်နယ်မှာသုစစ်စင်တာတွေရပ်ဆိုင်လာပြီးလန်းသရာလုံချုံကြီးကိုသာအသီးကဆောင်ရွက်နေတယ်လို့လဲတမရုံပြောခွေရဗိုလ်ချုပ်စောမင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောပါတယ်လုံချုံကြီးတွေစိတ်မချရတာကြောင့်ရခိုင်ပြည်နယ်ကရွေးကောက်ပွဲတွေမကျင်းပနိုင်တဲ့နေရာတွေမှာပြန်လည်ကျင်းပနိုင်မဲ့အခြေအနေတွေကိုဖန်တီးဖို့အေရခိုင်လက်နက်ကိုင်ဖွဲ့ကနိုဝင်ဘာလ12ရက်နေ့ထုတ်ပြန်ချက်ကိုတမရုံကကြိုဆိုလိုက်ပြီးနောက်တိုက်ပွဲတွေငြိမ်သက်လာရကနေနေရပြန်လာတဲ့စစ်ဘေးရှောင်တချို့လည်းရှိလာပါတယ်ရသေးဆောင်မြို့နယ်မိုးဆဲကျွန်းဒေသကကံပြင်းရွှေလောင်းတင်မြင့်ကန်ချောင်းကူဆောင်စတဲ့မေယူမြေကန်ဘေးကစစ်ဆောင်ကြေးရွာသားတွေနေရပြန်လာရှိပေမဲ့စိုက်ပွဲပြင်းထန်ဖြစ်ပွားခဲ့မှုတဲ့ကြောက်တန်းသီးဆွဲဒေသမှာတော့နေရပြန်နိုင်ခြင်းမရှိသေးပါဘူးစိုက်ပွဲညင်သက်လို့နေရကိုပြန်လာကြည့်ရှုတာမျိုးရှိတယ်လို့လည်းရသေးဆောင်မြို့နယ်အမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လတ်ကပြောပါတယ
်ပြင်းမင်းလူတွေကကိုကြည့်ရနေကိုအင်ဒီကိုတော့ပြီးကြည့်တာအရှိနေကိုအရှိုးကြတော့အဲ့ဒီသူတို့စပားရေကိုတော့တာဟိုနေဒီလူကပြင်းနေတယ်သူတို့လွယ်ရှိတကဟိုရောမှာဘာမှမရှိတော့ဘူးလေအင်ကင်မို့တိတ်ကဝါကအစားမရှိဘူးတော့ထောက်ပေါ်ဖို့လည်းခက်တယ်ရောပြင်းတော့ဖို့လည်းမိုက်တယ်ကိုသူတို့ကြောက်တာလည်းရှိတယ်ရှိုးမှာဆိုရင်ကမရှိတော့ဘူးလေတချို့ပြေသွားပြီလည်းနေကြည့်ကြတော့နောက်ဟိုမိတ်ရောက်သွားတဲ့အင်းမိတ်ရှုခရလေးအင်းနဲ့နောက်စကားကျဲဝဲကျွေးတော့လည်းဘာမှမရှိတော့
နှစ်ဖက်တပ်ဖွဲ့ကြားစိုက်ပွဲရပ်တန့်နေတဲ့အခြေအနေကြောင့်နေရပြန်လူတွေစပားရိတ်သိမ်းမှုပြန်တဲ့လူတွေရှိတဲ့အတွက်စစ်ပြည်ဒုက္ခသည်ရေတွက်ဟာအနှဲငယ်ကျော်ကျသွားပြီးတော့ဒီဇင်ဘာလ3ရက်နေ့ထိဆိုရင်စစ်ရှောင်ဥယျာဉ်39,000ကျော်ရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ REC စီးရင်ရသိရပါတယ်အခုနှစ်ဒီဇင်ဘာလ3ရက်နေ့ကနေ32ရက်နေ့ထိတပ်မတော်ဘက်ကအပြစ်ကရစဲကြောင်းကြေညာထားပြီးမဲ့အစိုးရကနေအကြံဖက်ဖွဲ့ပြစ်သတ်မှတ်ထားတဲ့အေအေဖွဲ့နဲ့ရခိုင်ပြည်နယ်ချင်းပြည်နယ်ပလတ်ဝဒေသလို့မပါဝင်ခဲ့ပါဘူး။ဒါပေမဲ့ရခိုင်ပြည်နယ်အတွင်းရွေးကောက်ပွဲကျင်းပနိုင်ရေးခက်ခဲတဲ့ဒေသတွေကိုစေဝါရိတ်ခါပို့ဆောင်ရေးအပြန်လည်ယုံကြည်မှုတွေကိုဆက်လက်ထိန်းသိမ်းဖို့အတွက်နိုဝင်ဘာလ25ရက်နေ့မှာတပ်မတော်စိတ်မြင့်ရာရှိတွေနဲ့အွန်လိုင်းကနေဆွေးနွေးခဲ့ကြကြောင်းနှစ်ဖက်လူချင်းတွေ့ဆုံဆွေးနွေးဖို့ကိုညှိနှိုင်းနေကြောင်းအေအေဖွဲ့ကလည်းဒီလဆန်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့စားတာဖြစ်ပါတယ်